ဂျပန်ဦးကြီးချုပ်ရှင်ဆိုအာဘေးနဲ့တရုတ်သမ္မတရှီကျင်းပင်တို့ကိုနှစ်ထောင်ဆယ်သုံးခုနှစ်အတွက်အာရှတရဲ့ထူးခြားတဲ့ခေါင်းဆောင်တွေဖြစ်နေစင်ကာပူနိုင်ငံကသက်စထရိတ်တိုင်းသတင်းစာကြီးကရွေးချယ်လိုက်ပါတယ်။မနေ့ကမှစတင်ပြီးအာရှတိုက်တလွှာထူးထူးခြားခြားဆွမ်းဆောင်ရရှိသူတွေကိုရွေးချယ်ခဲ့တဲ့ဒီသတင်းစာကနှစ်ထောင်ဆယ်နှစ်ခုနှစ်အတွက်မြန်မာနိုင်ငံကသမ္မတဦးသိန်းစ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က မှာကုညီနိုင်မှုကြွေးမြေတွေကိုရှော့ပစ်ပေးခဲ့တယ်လို့ဆိုပါရယ်ပြည်သူ့သမ္မတရှိကတော့မနစ်ကသမ္မတရာထူးလက်ခံခဲ့ပြီးတဲ့နောက်နိုင်ငံတွင်းအဂတိလိုက်စားမှုပပျောက်အောင်ကြိုးစားခဲ့တယ်လို့အာရှတိုက်ဖွံ့ဖြိုးအခြေခံဆောက်အုံတွေအတွက်ထူးထူးခြားခြားကူညီခဲ့သူဖြစ်ပြီးပထမဆုံးပြည်သူ့သမ္မတအနေနဲ့အင်ဒိုနီးရှားလွှတ်တော်မှာမင်ကွန်းပြောကြားခဲ့သူလို့ဆိုပါရယ်အာရှဒေသမှာအရှိတ်တိုက်ပင်လယ်ပြင်ထဲနယ်မြေပိုင်ဆိုင်မှုဆန်အငင်းပေါ်နေတဲ့ဂျပန်နဲ့တိုက်နိုင်ငံကခေါင်းဆောင်မှုကိုအခုလိုပူးတွဲရွေးချယ်လိုက်တာဟာဒီနှစ်နိုင်ငံကြားမတူညီမှုတွေကိုညှိနှိုင်းဆောင်ရွက်ဖို့အတွက်သတိပေးလိုက်တာလို့ The Straits Times ရဲ့နိုင်ငံတကာသတင်းဌာနနိုင်ငံခြားသတင်းဌာနအက်ဒီတာက VOA ကိုပြောပါတယ်